ဟုတ်ကဲ့ KNU ကမြို့သားအစည်းအဝေးအထွေထွေတွင်မှုဖော်ထုတ်တော်မူကဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့နှစ်သိမ့်ငြိမ်းချမ်းရေးကံလတ်မှုအပေါ်အခုလိုစသုံးသပ်ပြပါတယ
်ငြိမ်းချမ်းရေးရဖို့ဆိုတာကျွန်တော်သက်ဆိုင်ရာအဖွဲ့ကြီးကြားထဲမှာယုံကြည်မှုတည်ဆောက်ပြီးတော့ကျွန်တော်တို့အမှန်တကယ်ဟိုသဘောတူထားတဲ့သဘောတူညီချက်တွေပေါ်မှာလိုက်တာမှုကနေတစ်ဆင့်ဘလို့ဖြေရှားရမလဲဆိုတဲ့အပေါ်မှာမူတည်တာပေါ့ဒါပေမဲ့ကျွန်တော်အတွေ့အကြုံရဆိုရင်ငြိမ်းချမ်းရေးကိုနှုတ်ဖြားကနေပြီးတော့လိုလိုပြောနေပြီးတော့လက်တွေ့မှာကျတော့သူတို့အသာကြီးရဖို့နဲ့သူတို့လိုချင်တဲ့ဟာကိုဖြစ်မြောက်အောင်လုပ်တဲ့အပိုင်းကိုလုပ်သွားတဲ့ပုံစံကတော့ကျွန်တော်တို့မှာအဲ့ဒီတွေ့ကြုံကြီးအများကြီးရှိလာခဲ့တယ်။ကျွန်တော်တို့ရွယ်မဟုတ်ဘူးပေါ့နော်။ဒီစားဒီတိုင်းသားတွေကအထူးသဖြင့်ဒီလိုမျိုးချုပ်လိုက်တဲ့စာချုပ်တွေပေါ်မှာကျွန်တော်ကတည်းက follow လုပ်ရမယ်။သူတို့ကလုပ်ကြမလို့ဘူးဆိုတဲ့ပုံစံမျိုးတွေနဲ့အယူဆတဲ့လုပ်တဲ့ငင်းချရေးကတော့ဘယ်တော့မှအောင်မြင်နိုင်ကြမရှိပါဘူး။သူတို့ပြောတဲ့ငင်းချရေးကဒီနိုင်ငံအတွက်ကတော့ဖြစ်တည်ဖြစ်မှာမဟုတ်ပါဘူး
။အခုလိုဗိုလ်ချုပ်မှုကြီးမေအောင်လာရဲ့ကလန့်ချက်ပေါ် NCA အပြည့်ရဲ့လက်မှတ်ထိုးအဖွဲ့တွေစုဖွဲ့ထားတဲ့ PPSD အဖွဲ့ရဲ့ပူးတွဲဦးဆောင်သူဦးခေါ်ကာကလည်းအခုလိုရည်ရွယ်ပုံရတယ်လို့ဆိုပါတယ
်။ဒီအကြမ်းရမ်းနဲ့သွားတဲ့တစ်နှစ်ကာလမှာရလကအကောင်းမထွက်ပဲနဲ့ပူဆိုးလာတယ်။ဖိနေလေထားကြလေဆိုတဲ့နေရာမှာရကျွန်တော်တို့စမ်းမြင်တဲ့ဘက်ကလည်းပို့ပြီးတော့ဆန်းကျင်လာတဲ့အခါကျတော့ဒီအမီးပြေရရဒီ2022ထဲမှာအလဲမပြောင်းမလို့ရင်ဒီစစ်ကောင်စီကခင်းဆက်ဖို့ခတ်နိုင်တယ်လို့ကောင်းလူကြီးတွေလည်းတွတ်နိုင်တော့ဗျာဒါကြောင့်ငင်းငင်းရေးလုံလန်းစဉ်ရရှိဖို့ပြန်ပြီးတော့ကောင်းလှဲ့မယ်ဥတီမယ်အဲ့ဒါကြောင့်အလွတ်သဘောတွေစပြီးတော့အစွန်းနည်းညှိနှိုင်းရအောင်ဆိုတဲ့ထိတ်ခေါ်မှုမျိုးတွေပေါ်လာတာ
ဒါပေမဲ့ဖရိုတာတို့မှုကတော့နောက်ရည်ရွယ်ချက်ဖြစ်နိုင်တာပေါ့အခုလိုဝေဖန်လိုက်ပါတယ
်အဓိကကတော့သူတို့ divide and rule လုပ်တဲ့ဟာကျွန်တော်တို့ဒီလွန်ခဲ့တဲ့ကာလတွေမှာဆိုရင်ဆိုင်းသားတွေဒေသတွေကိုစစ်စင်ရေးတွေပါလုပ်ပြီးဆိုရင်ပြည်မှာမှာနိုင်ငံရေးပါတီတွေကိုသူတို့ကခွင့်ရတဲ့ပေးပြီးတော့ပြည်မနဲ့ပြည်နယ်တွေနဲ့ပေါင်းစည်းမှုမရှိအောင်တိုင်းသားတွေနဲ့အဓိကပမာလူထုတွေနဲ့ကြားမှာပေါင်းစည်းမှုမရှိအောင်လုပ်တဲ့အနေအထားတွေကတောက်လျှောက်ပြီးလုပ်ခဲ့တဲ့ဟာပေါ့နော်ဆိုတော့အခုကတော့အထူးသဖြင့်ဒီအာဏာသိမ်းမှုအပေါ်မှာအခြေခံပြီးတော့တပြည်လုံးအောင်ကြွလာပြီးတော့နောက်ဆုံးစစ်တပ်ရဲ့ယက်တီမှုကိုတော့မှလုံးဝလက်မခံနိုင်တဲ့အနေအထားတစ်ခုရောက်နေတဲ့ကာလတစ်ခုမှာတိုင်းသားတွေကိုသူတို့နှိမ့်သိမ့်နိုင်တဲ့အနေအထားများရှိနိုင်မလားဆိုတာလေးကိုသွေးတိုးစမ်းကြည့်တဲ့သဘောလောက်ပဲ
အခုလိုအချိန်တွေမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောလာတာပေါ့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဦးသံစိုးနိုင်ကအခုလိုသုံးသပ်ပါတယ
်အခုလာမယ့်ပြည်တော်စုနှစ်ဆိုတာကတော့25နှစ်မြောက်ဖြစ်သည့်တိုင်အောင်ကြဲကြဲပြန့်ပြန့်လုံနိုင်တဲ့အနေအထားမရှိပါဘူး။တပီလုံးမှာအခုဖြစ်နေတဲ့ပြည်သူဒေါ်လာကြီးလှုပ်ရှားမှုတွေကမြန်မာပြည်ရဲ့60ရာခိုင်နှုန်းလောက်မှာလွှမ်းမိုးထားတဲ့အနေအထားမှာဒီနှစ်ပြည်တော်စုနှစ်စင်ရင်မှုမှာငင်းငင်းကြီးလုပ်ငန်းစဉ်ကိုကောင်းထည့်ပေါ်နိုင်မဲ့မရှိဘူး။အဲဒါကြောင့်လာမယ့်သူတို့ရုပ်ောက်ပွဲလဲကျင်းပဖို့ညီမချက်ထားနေတဲ့2023ခုနှစ်ကိုသူကလွတ်လပ်ရင်းနေနဲ့တွဲပြီးတော့ပြောလိုက်တာ
အဲဒီတော့အခုလိုငြိမ်းချမ်းရေးခြေလှမ်းသစ်စနိုင်မှုဘလို့စအကြံပြုချင်ပါလဲလို့မေးရမှာဥက္ကောကာကအခုလိုရှင်းပြပါတယ
်အလွတ်သဘောစားဖို့ကအဖွဲ့တော်တော်များများကျွန်တော်တိခောက်ကြည့်တော့ဘုံတွေကျဲနေတယ်လက်မကြီးတွေပြည့်နေတယ်မြေပြင်မှာဒီလိုလူတို့တွေတော့အကြီးကျယ်ရောက်တာပေါ့ဗျာအဲ့ဒီအဖြစ်တွေကိုရန်လိုမှုတွေကိုမရော့ကြပဲနဲ့ဆိုရင်အလွတ်သဘောတော်မှထက်နေပေးတယ်ပေါ့တစုံတရာစိတ်ကောင်းစေတဲ့၎င်းပြတဲ့အနေနဲ့ဒီတိုက်ခိုက်မှုတွေကိုနည်းနည်းလေးလျှော့ပြမှာဒါမှမဟုတ်လည်းရက်သေးပြမှာဒီလိုလက်တွေ့နေပြမှာအခင်းချင်းပြုပြင်ကြောင်းလဲလိုက်မှာလူသဘောပဲဖြစ်စေပေါ့သူတို့အပေါ်အရှင်ပြမယ်လို့တွက်တယ်ခင်ဗျအကြံပေးချင်တာ RCS ရဲ့ထုတ်ပြန်ချက်ကိုတစ်ချက်ကြည့်လိုက်ပါ RCS ရဲ့ထုတ်ပြန်ချက်ထဲမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဒီမိုကရေစီကိုတကယ်တက်လာမယ်ဆိုရင်ကျူးကျူးတယ်လို့ပြောခဲ့တယ်လေဒါကြောင့်အကယ်၍ဖိတ်ခေါ်တဲ့နေရာမှာခံဝင်ကြပါထဲလိုက်ကျွန်တော်တို့ကဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တူအောင်လို့လူခွင့်ရိုးလေးစားတဲ့ပတ်ဝန်းကျင်တက်ကိုဖန်တီးမယ်ဂတိမျိုးလေးကြိုပေးနိုင်ရင်တော့အစီအစဉ်ရထုတ်ပြန်ကြမှာသူပြောတာကခေါ်တာတော့ခေါ်တာပေါ့သူစေတနာကဘယ်လိုဥတည်လဲဘာလုပ်ဖို့လဲဆိုတာဟလင်းကိုအမခံချက်ကလေးထည့်ခေါ်လိုက်နေကြိုးစိုးလဲဆိုတာအလို့သဘောဆင်းနေမယ်ဆိုတဲ့သဘောကိုတော့လမ်းရှင်းတဲ့ပုံစံမျိုးရောက်တာပေါ့။ဒါအဲ့ဒါကအလုံးအတွက်နမူနာပါပဲ
။ဒီပေါ်ဖရိုတာတို့မှုကလည်းသဘောတူပြီးပြည်သူပေါ်ဖိနှိပ်တိုက်ခိုက်သွေးခွဲနေတဲ့တပ်မျိုးနဲ့တော့ဆက်မပြောချင်တော့ဘူးလို့ပြောခဲ့ပါတယ်ခင်ဗျ။